ီးခဲ့တဲ့ဒီဇင်ဘာ21ရက်နေ့ကတမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေစစ်တိုင်း၅ခုမှာလေးလကျော်ကြာစစ်ရေးဆိုင်ရာလှုပ်ရှားမှုအားလုံးရပ်ဆိုင်ပေးရမယ်ဆိုတဲ့အချက်၁၁ချက်ပါကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်။ဒါဟာဒီဇင်ဘာ12ရက်နေ့မှာကိုကန့်တန်းပလောင်နဲ့ရခိုင်အေတပ်ဖွဲ့တွေဘက်ကနေစစ်ရေးဆိုင်ရာဆောင်ရွက်ချက်တွေကိုဥစွာရပ်တန့်ပြီးစစ်ရေးနီလာမှအပနိုင်ငံရေးနီလာဖြစ်အမျိုးသားပြန်လည်စစ်မြေးရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်တွင်ဆက်လက်ပါဝင်သွားမည်ဖြစ်ကြောင်းထုတ်ပြန်ကြေညာခဲ့ပြီးနောက်ဆက်တွဲအနေနဲ့တပ်မတော်ဘက်ကထုတ်ပြန်တဲ့ကြေညာချက်ဖြစ်ပါတယ်။တပ်မတော်ရဲ့ထုတ်ပြန်ချက်မှာဘာတွေဖော်ပြထားသလဲ။အဲ့ဒီထုတ်ပြန်ချက်အပေါ်လက်နက်ကိုင်တိုင်းသားတပ်ဖွဲ့တွေကဘယ်လိုသဘောထားသလဲ။ဒီထုတ်ပြန်ချက်ကြောင့်တစ်ဆို့တယ်လို့ဖြစ်နေတဲ့ငြိမ်းချမ်းရေးရှေ့ဆက်သွားနိုင်မလားဆိုတာကုတ္တပတ်တင်ပြသွားပါမယ်
။တက်မတော်ထုတ်ပြန်ချက်မှာဖော်ပြထားတာတွေကတော့လက်နက်ကင်သုံးဖွဲ့ရဲ့စည်ရေးဆိုင်ရာဆောင်ရွက်ချက်တွေကိုဥစွာရပ်တန့်ထားမယ်ဆိုတဲ့အခြေအနေပေါ်မူတည်ပြီးတက်မတော်ဘက်ကလည်းစစ်တိုင်း၅တိုင်းမှာလာမယ့်2019ဧပြီလကုန်နဲ့အထိ၄လကျော်ကြာစည်ရေးဆိုင်ရာလှုပ်ရှားမှုတွေအားလုံးရပ်ဆိုင်ထားမယ်ဖြစ်ကြောင်းတမတော်အနေနဲ့ NCA မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ရော NCA ထိုးထားပြီးအဖွဲ့တွေနဲ့ပါလိုအပ်ရင်တပွဲချင်းစီနဲ့တွဲဆုံဆွေးနွေးပေးမယ်ဖြစ်တဲ့အကြောင်းအဲ့ဒီအတွက်ဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့အဖွဲ့ကိုလည်းတမတော်ဘက်ကဖွဲ့စည်းထားပြီးဖြစ်တဲ့အကြောင်းတိုက်ပွဲဆောင်ပြည်သူတွေမှာမူလနေရဲ့ပြန်နိုင်ရေးတမတော်ဘက်ကလိုအပ်တယ်လို့ပူးပေါင်းကူညီဆောက်ရှောက်ပေးသွားမယ်အကြောင်းနောက်ဆုံးတမတော်အနေနဲ့2020ပြည့်နှစ်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်ပြည်မြောက်ပြီးငြိမ်းချမ်းရေးကိုပြည်သူတွေလက်ဝဲအရောက်အနှင်းမယ်လို့တန်တဲ့ထံချထားတဲ့ဤသူတိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းဂတိကဝေပြုဖို့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးနဲ့ပြည်ထောင်စုသဘောတူစာချုပ်ချုပ်ဆိုနိုင်ရေးအထိဆောင်ရွက်သွားဖို့တိုက်တွန်းချက်တွေပါဝင်ပါတယ်။ထူးခြားတာတစ်ခုကတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကအဲ့ဒီကြေညာချက်ကိုထုတ်ပြန်ပြီးနောက်ပိုင်း NRPC အစိုးရအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနအပါအဝင်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးလူလူကတုံ့ပြန်တဲ့ကြေညာချက်တွေထုတ်ပြန်ခဲ့ကြတာပါ။ NRPC ရဲ့ကြေညာချက်မှာတော့တမရော်ကာဝေးဦးစီးချုပ်ယုံရဲ့ထုတ်ပြန်ချက်ကိုကြိုဆိုလိုက်ပြီး NCA မထိုးရသေးတဲ့လက်နက်ကိုင်10ဖွဲ့ NCA လက်မှတ်ထိုးပြီး21ရာစုပင်လုံငင်းငယ်ညီလာခံစပွဲဝိုင်းစီရောက်လာအောင်ကြိုးစားသွားမယ်လို့ဖော်ပြထားပါတယ
်လက်နက်ကိုင်တိုင်းသားအဖွဲ့တွေရဲ့ကြီးညာချက်တွေမှာတော့အကြမ်းမင်းအဖြစ်အဖွဲ့အားလုံးလိုလိုကတမရော်ရဲ့ထုတ်ပြန်ချက်ကိုကြိုဆိုခဲ့ကြပါတယ်ဒါပေမဲ့ KNU ကရင်တပ်ဖွဲ့ KNPP ကရင်ညီတပ်ဖွဲ့ငင်းငယ်ကောင်စီ KIA ကချင်တပ်ဖွဲ့မွန်ပြည်စစ်ပါတီSSPB SSA ရှမ်းတပ်ဖွဲ့ ALB ရခိုင်တပ်ဖွဲ့နဲ့ကိုကန့်တအန်းရခိုင် A 3ဖွဲ့ပေါင်းအဖွဲ့တွေကတော့တပ်မတော်ရဲ့စစ်တိုင်း၅တိုင်းမှာပဲအပြစ်ရတာမလုံလောက်တဲ့အကြောင်းတနိုင်ငံလုံးတိုင်းတာနဲ့အပြစ်ရကြေညာဖို့လိုတဲ့အကြောင်းထုတ်ပြန်ခဲ့ကြပါတယ်။လာဒူတပ်မတော်ကနေဒုဗိုလ်ချုပ်ကြီးရာပြည့်ကိုဦးဆောင်စေပြီးလိုအပ်ရင်လက်နက်ကိုင်တိုင်းသားတွေနဲ့တပ်ဖွဲ့ချင်းစီတွေ့ဆုံဆွေးနွေးမယ်ဆိုတဲ့ကိစ္စကိုတော့ RCSS SSA ရှမ်းတပ်ဖွဲ့ KNU ကရင်တပ်ဖွဲ့ KIA ကချင်တပ်ဖွဲ့တို့ကကြိုဆိုကြောင်းထုတ်ပြန်ခဲ့ပါတယ်။အကြောင်းကတော့အဲ့ဒီအဖွဲ့တွေဟာတပ်မတော်နဲ့တပ်ပိုင်းဆိုင်ရာကိစ္စတွေအတွက်တွေးဆုံဆွေးနွေးလိုကြောင်းတောင်းဆိုထားကြတဲ့အဖွဲ့တွေဖြစ်နေလို့ပါပဲ
ထူးခြားတာတစ်ခုကတော့ဒီဇင်ဘာလ28ရက်နေ့ကျမှထုတ်ပြန်လိုက်တဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့ရဲ့ထုတ်ပြန်ချက်ပါ KIA ကဥဆောင်ပြီးကိုကန့်တအောင်းပလောင်နဲ့ရခိုင် AA အဖွဲ့ပေါင်းထားတဲ့အဲ့ဒီအဖွဲ့လေးဘွဲ့ဟာတပ်မတော်ကထုတ်ပြန်ချက်မှဖော်ပြထားတဲ့ဆွေးနွေးရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးသူတို့ရဲ့လိုအပ်ချက်သဘောထားကိုခက်တင်းတင်းတောင်းဆိုလိုက်လို့ပါပဲထုတ်ပြန်ချက်မှာတက်မတော်နဲ့ဆွေးနွေးတဲ့အခါသူတို့လေးဘွဲ့ပေါင်းပြီးဆွေးနွေးမယ်ဆွေးနွေးပွဲတိုင်းမှာဝါလက်နက်ကိုင်အဖွဲ့ဦးဆောင်တဲ့ FPNCC အဖွဲ့ဝင်တွေဖြစ်တဲ့ဝမိုင်းလာနဲ့ SSPP SSA ရှမ်းတက်ဖွဲ့တွေကိုအတိတ်တသက်အနေနဲ့ဖိတ်ကြားသွားမယ်ဆွေးနွေးပွဲတွေကိုတရုတ်နိုင်ငံမှာပဲလုပ်မယ်ဆိုတဲ့အချက်တွေပါဝင်ပါတယ်ဒါရီမကတက်မတော်အနေနဲ့စစ်တိုင်းအားလုံးမှာစည်ရေးဆိုင်ရာလှုပ်ရှားမှုအားလုံးရပ်ဆိုင်းပေးဖို့ရခိုင်ပြည်နယ်မှာရခိုင် AA တပ်ဖွဲ့ကိုထိုးစစ်ဆင်နေတာတွေကိုရပ်ဆိုင်းပေးဖို့တောင်းဆိုလိုက်ပြီးအဲ့ဒီနှစ်ခုအကောင့်ထဲပေါ်ပါမှသူတို့မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကနေစစ်ဆင်ရေးလှုပ်ရှားမှုတွေကိုရပ်ဆိုင်းသွားမယ်အကြောင်းဖော်ပြထားတာပါတကယ်တော့မူလဖြစ်ပေါ်ခဲ့တဲ့အခြေအနေကိုပြန်ကြည့်ရင်အရင် 2015 NCA စာချုပ်လက်မှတ်ရေးထိုးစဉ်ကအစိုးရနဲ့တက်မတော်ဘက်ကလက်မှတ်ရေးထိုးခွင့်မပေးဘဲချန်လက်ထားခဲ့တဲ့လက်နက်ကိုင်၃ဖွဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရောက်လာအောင်ငြိမ်းချမ်းရေးကော်မရှင်နဲ့ညှိနှိုင်းရာကနေအစပြုလာတဲ့ဖြစ်စဉ်ဖြစ်ပါတယ်။အချိန်ချင်းညှိနှိုင်းပြီးတဲ့နောက်လက်နက်ကိုင်၃ဖွဲ့ဘက်ကနေစီရေးဆိုင်ရာဆောင်ရွက်ချက်တွေကိုဥစွာရပ်တန့်ထားမယ်လို့ကြေညာပြီးနောက်မှတက်မတော်ဘက်ကစစ်တိုင်း၅တိုင်းမှာ၄လကျော်ကြာစီရေးလှုပ်ရှားမှုရပ်ဆိုင်ထားမယ်လို့ကြေညာခဲ့တာပါ။အခုမြောက်ပိုင်းလေးဘွဲ့ထုတ်ပြန်ချက်အရာဆိုရင်တော့တက်မတော်ဘက်ကစစ်တိုင်းအားလုံးအပြစ်ရတာမလုပ်ရင်ရခိုင်ပြည်နယ်မှာရခိုင် AA တပ်ဖွဲ့ကိုထိုးစစ်ဆင်နေတာမရက်ရင်သူတို့ဘက်ကလည်းစည်ရေးလှုပ်ရှားမှုရပ်ဆိုင်ပေးဖို့မရှိဘူးဆိုတဲ့သဘောပြန်တက်ရောက်သွားစီပါတယ် ဒါဆိုရင်နှစ်ဖက်အခြေအနေတွေဟာအရင်မူလတင်းတင်းမာမာအခြေအနေအတိုင်းပြန်ရောက်သွားတဲ့သဘောတက်ရောက်စေပါတယ်။ KIA ကောင်းဆောင်တဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့ရဲ့အကြီးညာချက်မှာပြဿနာတွေအများကြီးပါဝင်နေတယ်လို့နဂိုမူလတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့အကြီးညာချက်မှာလည်းမေးခွန်းထုတ်စရာတွေအများကြီးရှိနေစေပါ။တက်မတော်ဘက်ကလက်နက်ကင်တိုင်းရင်းသားတွေနဲ့တွေ့ဆုံဆွေးနွေးဖို့စစ်ဗိုလ်ချုပ်တယောက်ကိုဦးဆောင်စေပြီးတီးတန့်အဖွဲ့တစ်ဖွဲ့ဖွဲ့လိုက်တာဟာငင်းကြဲရေးဆွေးနွေးမှုတွေမှာဘလို့အခန်းကဏ္ဍကနေပါဝင်မလဲဆိုတာသိပြီးတော့မရှင်းလင်းလှပါဘူး။တမရဦးသိန်းစိန်လက်ထက်ခရဲကစတင်ခဲ့တဲ့ငင်းကြဲရေးလုပ်ငန်းစဉ်မှာတပ်မတော်သားတွေပါဝင်တဲ့အစိုးရကိုယ်စားလှယ်တွေနဲ့ပဲဆွေးနွေးခဲ့တာဖြစ်ပါတယ်။အဲ့ဒီလိုဆွေးနွေးမှုကနေတဆင့်ပဲ NCA စာချုပ်ပေါ်ပေါက်လာအောင်အထိစွမ်းဆောင်ခဲ့တာပ
ါ။နောက်ပြဿနာတစ်ခုကတော့တပ်မတော်ရဲ့ထုတ်ပြန်ချက်မှာ KNU အပါဝင်တိုင်းသားလက်နက်ကိုင်တွေနဲ့ပြဿနာအကြီးကျယ်တက်ခဲ့တဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးလုပ်ဖို့တနည်းအားဖြင့်တခုတည်းသောတပ်မတော်ကိစ္စအကောင့်ထဲပေါ်ဖို့လိုအပ်တယ်ဆိုတဲ့သဘောထပ်လောင်းပြောဆိုလိုက်ခြင်းပါဒါတွေအလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်ပါအချက်လက်တွေဟာတစ်ဆို့နေတဲ့မြမညီညာရေးရှေ့ကိုတေချာပေါက်တိုးတက်လာတော့မယ်ဆိုသည့်အထိစွမ်းဆောင်နိုင်လိမ့်မယ်လို့မမျှော်မှန်းနိုင်သေးပါကြောင်းတင်ပြလိုက်ရပါတယ်